ခရီးယံဘာသာဝင်နဲ့အထွတ်မြတ်ထားတဲ့ခရစ်မတ်ကာလအခါသမယမှာလုံခြုံအေးချမ်းစွာနဲ့လူတိုင်းထမင်းတနတ်ကိုစိတ်အေးအေးနဲ့ဝဝလင်းလင်းစားသောက်ခွင့်ရကြစေချင်ပါတယ်လို့ကချင်စစ်ပြေးဒုက္ခသည်တွေအတွက်ခရစ်မတ်ထမင်းတနတ်အလိုဖြစ်မြတ်အောင်စီစဉ်ပေးနေသူတွေကပြောဆိုလိုက်ပါတယ်ခရစ်မတ်ကာလအတွင်းဒီရက်ပိုင်းမှာပဲကချင်နဲ့ရှမ်းဒေသဖက်မှာတိုက်ပွဲတွေပြင်းထန်လာလို့အိုးအိမ်ဆုံးခွာပြီးတော့အသက်ဘေးကလွတ်အောင်ပြေးခတ်ရတဲ့စစ်ရှောင်တုတ်ကတွေကလည်းယာနဲ့ချီရှိနေပါတယ်။ဒီလိုရဲမျိုးတွေမှာတော့စစ်ပွဲတွေကိုရပ်ထားပေးတင်ပါတယ်လို့ဒုက္ခသည်အရေးကူညီပေးနေသူတွေကမြေတားရက်ခံပါတယ်။မဆူမုံကဆက်ပြောပြပါမယ်ရှင်။
ဒီကနေ့ဒီဇင်ဘာလ25ရက်နေ့မှာကြာရောက်တဲ့ခရစ်မတ်နေ့အခါသမယမှာတော့ကချင်စစ်ပြေးဒုက္ခသည်စခန်းက IDP စစ်ပေးဆောင်ပြည်သူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအတွက်ခရစ်မတ်အတွက်ထမင်းတနက်အစီအစဉ်ကနေခရစ်မတ်အလှူတွေပေးခဲ့ကြပါတယ်ခရစ်မတ်ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ခရစ်မတ်ထမင်းတနက်လှူနိုင်မှုအတွက်ကချင်လူမှုအဖွဲ့အစည်းတွေစုဖွဲ့ထားတဲ့ Concern Care and Contribute to IDP Now ဆိုတဲ့လှူရှားမှုကိုဦးဆောင်တဲ့ကချင်ငြိမ်းချမ်းရေးကွန်ရက်ကမခွန်းကြာကဒုက္ခဒါစကန်နေကခရစ်မတ်အစီအစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဒီနေ့မှာတော့တော်တော်များများကက်မနေကတော့ဒီနေ့မှာလောက်ကြရဲရှင့်ကျမတို့ဒီကက်မနေကိုသွားတဲ့အခါမှာတစ်နှစ်လုံးနေမှအသားဟင်းတစ်နှစ်တောင်မစားရတဲ့ကလေးပေါ့တစ်နှစ်လုံးနေမှအသီးတစ်လုံးတောင်မစားရတဲ့ကလေးတွေကိုကျမတို့တွေးခဲ့တယ်ပေါ့တစ်ခါတလေကျအသီးတွေတွေအသားတွေသူများစားနေတာတွေတို့တွေးတယ်ပေါ့အဲ့ခါကျတော့ဒီအသီးလေးတစ်လုံးကိုမစားလိုက်ရရင်တော့ဒီအရန်ကျင်တ်သွားမှာပဲအရန်ပျော်သွားမှာပဲဆိုတဲ့ကလေးတွေရဲ့ပြောစကားတွေကကျမတို့အသေးကွဲစီခဲ့တာပေါ့အဲ့တော့2015ဒီဇင်ဘာကစလုပ်ခဲ့ပါတယ်ပို့ပြီးမှထက်ခဲတဲ့ကက်မျိုးကိုပထမဦးဆုံးဦးစားပေးပြီးမှပို့တယ်အဲ့တော့သမော်နဲ့မိတနာမျိုးကကက်မျိုးဝိုင်းမော်မျိုးနဲ့ကက်မျိုးတော့မရောက်ခဲ့ဘူးပေါ့ရှင့်အဲ့တော့ဒီဝေးလံခေါင်ဖျားနဲ့ဖန်ပိုးမှုအနည်းဆုံးပို့ပြီးမှအစင်ရေဆုံးကက်မျိုးရွေးချယ်ပြီးတော့ဦးစားပေးပြီးရွေးချယ်ပြီးလုပ်ခဲ့တာဖြစ်တယ်ဒီနေ့လည်းကျမတို့အားလုံးကိုတန်းတူညီမျှအနည်းဆုံးတော့ခရစ်မတ်တရက်မှာတော့ဒီအသားပါတဲ့ဆံပြုတ်လေးတစ်ခွက်တော့စားစီချင်တယ်ပေါ့လေအသားဟင်းနဲ့မစားရရင်တောင်မှ
မနေ့ကခရစ်မတ်အကျိုးကာလည9နာရီလောက်မှလိုက်စားမျိုးကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ဆံမတူဒဏ်ရာပြင်းထန်ရခဲ့တယ်လို့ပြည်သူအများနဲ့လိုက်စားမှရှိနေတဲ့စစ်ဆောင်စခန်းကဒုက္ခသည်တွေပြေးလွှာပုန်းအောင်နေခဲ့ကြရပါတယ်ခရီးရန်ဒီအလေးမြတ်ထားတဲ့ဒီလိုခရစ်မတ်ကာလမှာတော့ဖြစ်နိုင်ရင်နှစ်ဖက်လက်နက်ကင်ဖွဲ့တွေအနေနဲ့တိုက်ပွဲတွေရပ်ထားပေးသင့်ပါတယ်လို့ကချင်မျိုးသမီးမခွန်ကြာကမြေတားရက်ခံပါတယ
်မင်းညဆိုလို့ရှိရင်ကျမတို့ midnight master နေပါတယ်အဲ့ဒီချိန်မှာပဲ9နာရီမှလိုက်စားမှ border ဆေးချက်စကြပြီးပေါ့အဲ့မှာတောင်းဆံမလေးတယောက်ကတော့သူချိသွားတယ်ဆိုပြီးတင်းရတဲ့အခါမှာကျမတို့လိုက်ပါတယ်အဲ့ဒီဆံမလေးဟာအသက်က26နှစ်ပဲရှိပါသေးတယ်သူ့ကိုချိသွားတဲ့ချိန်မှာကျမတို့တော်တော်စိတ်ချခိုက်ပါတယ်ဒီလိုက်စားတဝိုက်မှနေနေတဲ့ဒီမုံလိုက်ခက်တို့ဒီဝေကြိုင်တော့မှရှိနေတဲ့စစ်ပြေးဒုက္ခတွေကညတကောင်ရုံရင်းဆန်ခတ်နဲ့ဟိုဘက်ပြေးလိုက်ဒီဘက်ပြေးလိုက်ပြေးမဲ့နေရာလည်းမရှိနဲ့တော်တော်လေးဒုက္ခရောက်ပါတယ်ချမ်းပြင်းနယ်မှာလည်းအတူတူပဲဖြစ်တယ်105မိုင်မှာမော်တာနဲ့ပြေးလိုက်တဲ့အတွက်ကလေးတယောက်ပွဲချင်းပြီးတည်သွားတယ်နောက်ကလေးတယောက်ကခြေထောက်နှစ်ဖက်စလုံးဆိုးဆိုးဝါးဝါးထိခိုက်သွားတယ်ဒီနေ့ခြေထောက်ဖြတ်လိုက်ရပြီဆိုပြီးတရုတ်ပြည်မှာဆေးရုံတက်နေတဲ့နေရာကနေတည်င်းစားရတယ်အဲ့တော့ခရစ်မတ်ကာလဆိုတာကျမတို့အတွက်ဆိုရင်တော့တကယ်တမ်းမျောလင်းချက်ဆိုတာလေးတစ်ချက်တောင်မှအချိန်လေးမှာတော့ဒီလိုမျောလင်းချက်လေးကိုတစ်နှစ်လုံးမှဒီတရက်လေးတော့ရစေချင်ပါတယ်အခုတော့ဒီလိုမျိုးဖြစ်တဲ့အခါမှာနိုင်ငံတော်အစိုးရဘက်ကတော့၎င်းတမတော်ကတော့၎င်းပေါ့ KIO တော့ပြီးလို့ရှိရင်တော့တခြားတော့တိုင်းရင်းသားလက်နက်ကိုင်လေးကတော့၎င်းအနည်းဆုံးတော့တရက်လေးတော့တစ်နှစ်မှစိတ်ထားလက်ကြဖျားရှိခိုးပြီးတော့မှဆူတောင်းပြီးတော့မှငင်းငင်းခန့်ခန့်နဲ့ပါဝင်ယူစေချင်တယ်အဲ့တော့ဒီလိုဖြစ်အောင်တော့မလုပ်နိုင်တဲ့တိုင်းပြည်မှာနေရတာကျမတို့တည်းလည်းအင်တာမှာစိတ်ချခိုက်ရတယ်။ကိုယ့်ရဲ့ပြည်သူလူထုကမဆောင်ချောင်နိုင်ကြဘူးဆိုရင်လည်းအားလုံးစဉ်းကြပါတော့မိမဲ့တိုင်းပြည်ပဲနေကြဆိုလို့ပဲပြောလိုက်ချင်တော့တယ်ရှင့်။
စစ်ပေးကိုတိတ်ချောင်နေကြရတာ6နှစ်ကျော်ကြာလာပြီဖြစ်တဲ့ကချင်ဒုက္ခသည်စခန်းနေမှာနေထိုင်နေရစေတိတ်ချီတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာရှားပါလာပြီးလူသားချင်းစာနာမှုအကူအညီတွေကလည်းနှဲပါလာတဲ့အချိန်ဖြစ်လာနေတာမို့ခရစ်မတ်ကာလမှာတော့အသားပါတဲ့ထမင်းတနက်ကိုဝဝလင်းလင်းစားစေခြင်းနဲ့စိတ်နဲ့အခုလှုပ်ရှားမှုကိုစစ်ပေးဒုက္ခသည်ကူညီပေးနေသူတွေကဝိုင်းဝန်းနှိုးဆော်လှုပ်ရှားခဲ့ကြတာလို့မခွန်းကြာကပြောပြပါတယ်ခရစ်မတ်ကာလနဲ့နှစ်တကူကာလတွေအတွက်ခရစ်မတ်လက်ဆောင်နဲ့နှစ်ကူးလက်ဆောင်တွေကိုစစ်ဆောင်ဒုက္ခသည်တွေအတွက်ဝေမျှပေးကြဖို့နဲ့ဒုက္ခသည်တွေအတွက်နှစ်သစ်အတွက်ပါတနက်စာမြန်မာငွေတစ်ထောင်ဒါမှမဟုတ်ရင်ဒေါ်လာတစ်ဒေါ်လာလုံးနဲ့လှူဒန်းနိုင်ပါတယ်လို့လှူရှားမှုမှာအလှူငွေစုဆောင်းပေးနေသူကချင်မျိုးသမီးတူကလည်းနှိုးဆော်ပါတယ
်ကျမတို့ကဒီဟာကခရစ်မတ်အတွက်တိကျကိုမနစ်တုန်းကလည်းလုပ်တာလေနော်ခရစ်မတ်ပြီးရင်လည်းကျမတို့ကတောက်လျှောက်ဒီ concert အနေနဲ့ပဲထပ်ပြီးမှအလှူငွေတော့ဆက်လက်လက်ခံနေတော့မယ်ဒါဆိုအရေးပေါ်အခြေအနေမှာကျမတို့ကဒီရှိတဲ့အလှူငွေတွေမှာကျမတို့ပြန်ဖြန့်မပိုးပေးတဲ့အနေထားရှိရပါတော့
ခရစ်မတ်အတွက်ထမင်းတနက်အစီအစဉ်မှာတော့ထမင်းကျွေးမွေးတာအပါအဝင်လက်ဆောင်ပစ္စည်းတွေပေးတာတိတ်ခိတာတွေနဲ့ဖျော်ပြတာစတဲ့ခရစ်မတ်ပွဲတော်တွေကိုဒုက္ခသည်စခန်းတွေမှာရက်လိုက်ခြင်းမှာလှူရှားမှုဦးဆောင်သူတွေကပြောပါတယ်ရှင်
မဆူမွန်တင်ပြတော့ပါရှင်